ာမဖန်သားပြင် TV ကြီးတွေမျိုးစုံထွေးနေကြပြီပဲလေ။နောက်ဆိုလို့ရှိရင်လူတွေကရုပ်ရှင်တွေ TV ဇာလန်းတွဲတွေကိုလက်ကင်ဖုန်းတွေပေါ်ကနေပဲအကြည့်များလာကြလိမ့်မယ်တဲ့ကိုသားညုံဦးရဲ့
။ဒါဆိုရင်တော့ကျွန်တော်ခင်မိသွားပြီပေါ့မဆွေမော။အခုဆိုရင်ကျွန်တော်ကရုပ်ရှင်တွေကိုလက်ကင်ဖုန်းပေါ်ကနေပြီးတော့ကြည့်နေတာဗျ
။စပိန်နိုင်ငံဘာစီလိုနာမြို့မှာနှစ်ဆင်လုပ်တဲ့ကမ္ဘာမိုဘိုင်းဆက်သွယ်ရေးဆရာအကြီးဆုံးညီလာခံကြီးသိတယ်မလား။အဲ့ဒီ MWC ညီလာခံမှာအဓိကမိန့်ခွန်းပြောသွားခဲ့တဲ့သူတွေထဲမှာ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings လည်းပါတယ်လေ။သူ့ကို AP သတင်းဌာနကတီးသန့်တွေးဆုံပြီးတော့မှဒီအနာဂတ် Mobile ဆက်သွယ်ရေးနဲ့ TV ရုပ်သံလွှင့်လုပ်ငန်းတွေအကြောင်းကိုမေးတယ်။အဲ့ဒီမေးမြန်းခန်းမှာ Reed Hastings ကပြောထားတာကနောက်ဆိုလို့ရှိရင်ဒီလူတွေဟာကိုယ့်ရဲ့လက်ကင်ဖုန်းတွေကိုကိုယ်ပိုင် TV တွေလိုမျိုးအသုံးများလာကြလိမ့်မယ်တဲ
့။ You know mobile phones are just getting better and better.And first they were just for communication.
Mobile လက်ကင်ဖုန်းတွေကပို့ပို့ပြီးတော့ကောင်းလာကြပါတယ်။အစကဆက်သွယ်ဖို့အတွက်ပဲသုံးခဲ့ကြပေမဲ့နောက်တော့ app တွေသုံးလို့ရတဲ့ဖုန်းတွေဖြစ်လာပါတယ်။အခုဆိုရင် TV ကြည့်ဖို့အတွက်ပါဖြစ်လာပါပြီ။ကိုယ့်ရဲ့ဖုန်းပေါ်ကနေရုပ်ရှင်တွေ TV ဇာလန်းတွေကြည့်လာနိုင်ပြီဆိုတော့ထူးထူးခြားခြားအတွေ့အကြုံတွေရလာကြပါတယ်။ဖုန်းတွေရဲ့ဖန်သားပြင်တွေကလည်းရုပ်ပုံရည်သွေးကောင်းတဲ့ကောင်းအောင်လုပ်လာကြပါတယ်။ data သုံးစည်းတွေကျလာတယ်ဆိုတော့ပို့ပြီးကောင်းလာဖို့ပဲရှိပါတယ်။
mobile phone တွေကကိုသွားလေရအိတ်ဆောင်တည်သွားနိုင်တဲ့ဆက်တွေဆိုတော့ကိုစိတ်ကူးပေါက်လာလို့ကြည့်ကျင်တယ်ဆိုလို့ရှိရင်ကောက်ကြည့်လိုက်ဖို့ကလွယ်တယ်ဗျ။
အဲ့ဒါကြောင့်နောက်ဆိုရင် TV ရုပ်သံလွှင့်လုပ်ငန်းကြီးတွေကပါသူတို့အစီအစဉ်ထုတ်လွှင့်မှုတွေကို internet ပေါ်ကနေထုတ်လွှင့်တဲ့ပုံစံမျိုးပြောင်းလာကြလိမ့်မယ်လို့ Netflix ရဲ့ CEO ကပြောတယ်ရှင့်
Well, I think broadcast television is really going to move to the internet.
ရုပ်သံလွှင့်လုပ်ငန်းကြီးတွေကအင်တာနက်ပေါ်ကနေတဆင့်ထုတ်လွှင့်တဲ့ဘက်ကိုပြောင်းသွားကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။လက်ရှိ TV ရုပ်သံလွှင့်နေကြတဲ့လုပ်ငန်းကြီးတွေက Netflix တို့ YouTube တို့လိုပဲသူတို့ရဲ့ဗီဒီယိုတွေကို online ပေါ်ကနေပါကြည့်နိုင်အောင်လုပ်လာကြပါလိမ့်မယ်
။အခုကတည်းကလည်းရုပ်သံလွှင့်လုပ်ငန်းတော်များများကသူတို့ရဲ့ season တွေကို online platform တွေမျိုးစုံမှာပြန်ပြီးတော့မျှနေကြတာပါ။ဒါပေမဲ့ Now ဆိုလို့ရှိရင် TV season တွေကိုလေးလိုင်းကတဆင့်ထုတ်လွှင့်ပြသတာမျိုးတွေမဟုတ်တော့ဘဲနဲ့ internet online ပေါ်ကနေထုတ်လွှင့်ဖို့လုပ်လာကြမယ်လို့သူကတော့တွက်ထားပုံရတယ်ဗျ။
American ကဒီ internet နဲ့ cable TV ဝန်ဆောင်မှုပေးတဲ့လုပ်ငန်းတော်တော်များများကိုပဲကြည့်လေကိုသားညုံဦးရဲ့သူတို့နဲ့ချိတ်ဆက်ထားတဲ့လက်ကင်ဖုန်းတို့ smart TV တို့ tablet computer တွေပေါ်ကနေပြီးတော့ရုပ်သံလွှင့်လုပ်ငန်းကြီးတွေပြတဲ့အစီအစဉ်တွေကိုဓာတ်ရိုက်ကြည့်နိုင်ဖို့သူတို့ကိုယ်ပိုင် app တွေဖန်တီးလှုပ်ထားပေးတယ်လေကျွန်တော်ဆိုလည်းတစ်ခါတစ်ခါသတင်းကြည့်ဖို့လောက်နေတော့ TV ရှေ့ကိုသွားမနေတော့ဘူးကိုယ်နားမှာရှိတဲ့ computer ပေါ်ကနေပြီးတော့ပဲဒီဓာတ်ရိုက်လွှင့်တဲ့သတင်းကိုကြည့်လိုက်တာပဲပြောရမယ်ဆိုရင်တော့အဲ့လိုကြည့်နိုင်ဖို့ cable TV ဝန်ဆောင်မှုလုပ်ငန်းတွေကတဆင့်ခန့်လှုပ်ပေးထားတာပေါ့ရုပ်သံလွှင့်လုပ်ငန်းကြီးတွေကလှုပ်ပေးထားတာတော့မဟုတ်သေးဘူး
နောက်တစ်ခုကအင်တာနက်ကနေကြည့်ရင်လိုင်းတွေရောကိုသုံးတဲ့ဖုန်းတို့ကွန်ပျူတာတို့ရဲ့ရေသွေးကြောင့်မှရုပ်ပုံတွေရေသွေးကတအားကွာတယ်မဟုတ်လားမဆီမောင်က
You'll see old shows and if you think about sports you'll be able to watch football in 4K and have an incredible picture quality on the internet
you know ဇလန်းနဲ့အဟောင်းတွေကြည့်နိုင်မယ်အားကစားအစီအစဉ်လေးဆိုရင်လည်းအင်မတန်ကြည်လင်ပြတ်သားတဲ့ 4K ရေသွေးနဲ့ကိုအင်တာနက်ပေါ်ကနေကြည့်လို့ရနိုင်ပါမယ်လက်ရှိရုပ်သံလွှင့်လုပ်ငန်းတွေက 4K ရေသွေးမျိုးနဲ့ထုတ်လွှင့်နိုင်ဖို့ကြိုးစားနေကြတော့မှ Netflix ကတော့အားကစားအစီအစဉ်လေးကိုမပြပါဘူးဒါပေမဲ့တခြားကုမ္ပဏီတွေကလှုပ်လာကြပါလိမ့်မယ်သိပ်ကောင်းတဲ့ရုပ်သံရည်သွေးနဲ့ပြနိုင်တာအပါအဝင်အင်တာနက်ပေါ်မှာလုပ်နိုင်တာတွေအများကြီးရှိပါတယ
်။ရုပ်ရှင်ကားတွေကအစား mobile လက်ကင်ဖုန်းတွေပေါ်ကနေပြီးတော့ကြီးလာနေကြတာနဲ့ပတ်သက်လို့လဲ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings က AP သတင်းဌာနနဲ့သီးသန့်မေးမြန်းကမှအခုလိုပြောပါတယ်
။ You know what I find is people will watch movies on a mobile screen because they can be broken up they can watch some of itOn the way to work, another part on the way home.
ကျွန်တော်ပါတော့တွေ့တယ်လဲဆိုတော့ရုပ်ရှင်ကားတွေကိုလူတွေက mobile လက်ကင်ဖုန်းပေါ်ကနေကြည်လာကြမှာပဲ။ဘာလို့လဲဆိုတော့အပိုင်းခွဲကြည့်နိုင်ကြတာကိုအလုပ်အသွားလမ်းမှာကြည့်လို့ရတဲ့လောက်ကြည့်တယ်။အလုပ်ပြန်မှာ channel ကိုဆက်ကြည့်လို့ရတယ်လေ။ကျွန်တော်တို့ရဲ့ Netflix ပေးသက်တွေကတော့ခက်တူတူဗီဒီယိုတွေကြည့်ကျင်ကြပုံသိပ်မတွေ့ရပါဘူး။ YouTube ကတော့ခက်တူတူသိပ်ကောင်းတဲ့ဗီဒီယိုတွေကြည့်နိုင်အောင်လုပ်ထားပါတယ်။ဗီဒီယိုခက်တူတူကြည့်ကျင်သူတွေအတွက်အဆင်ပြေတာပေါ့ဗျာ။ကျွန်တော်တို့ကတော့အချိန်ကြာကြာချိရတဲ့ရုပ်ရှင်ကားတို့ဇလန်းတွဲတို့ကြည့်ကျင်ကြတဲ့သူမျိုးအတွက်ပိုဖြစ်ပါလိမ့်မယ်
။ Netflix ကဒီမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း190ကျော်မှာရုပ်ရှင်ကားတွေမှတ်တမ်းရုပ်ရှင်တွေကို online ပေါ်ကနေပြီးတော့တဆင့်ကြည့်နိုင်အောင်လို့ဝန်ဆောင်မှုပေးနေတာပါ။ Netflix ကိုလာစင်ကြီးပေးပြီးတော့မှကြည့်နေကြသူစုစုပေါင်းကတစ်ကမ္ဘာလုံးမှာ93သန်းကျော်ရှိပါတယ်။
internet ပေါ်ကနေပြီးတော့ရုပ်သံအစီအစဉ်တွေထုတ်လွှင့်ပြသတဲ့လုပ်ငန်းတွေထဲမှာရှေ့ပြေးနေတဲ့ထိပ်တန်း online ရုပ်သံတွေလုပ်ငန်းကြီးလို့လဲ Netflix ကိုပြောလို့ရတယ်ဗျ။
သူတို့အနေနဲ့ဒီတကမ္ဘာလုံးမှာအစီအစဉ်တွေကိုထုတ်လွှင့်ပြသွားနိုင်ဖို့လည်းရည်ရွယ်ချက်ရှိတယ်ဆိုတာကို CEO Reed Hastings ကဒီ AP သတင်းဌာနနဲ့တီးသန့်မေးမြန်းခန်းမှာအခုလိုပြောသွားသေးတယ်ကိုသားညုံရဲ့
Well, hopefully we're producing all over the world. We've got our first Spanish television show ever that we're producing, Cable Girls.
တကယ်ပါလုံးမှာကျွန်တော်တို့ထုတ်လုပ်နိုင်ဖို့မျှော်လင့်ထားပါတယ်။ကျွန်တော်တို့ရိုက်ကူးထုတ်လုပ်ထားတဲ့ထဲကရုပ်သံလွှင့်ဌာနကနေပထမဆုံးပြနိုင်တဲ့အစီအစဉ်ကစပိန်ဘာသာပြောရုပ်သံအစီအစဉ်မှာ Cable Girls ဆိုတဲ့အစီအစဉ်ကိုအခုနွေရာသီမှာစပြပါမယ်။ပြင်သစ်ဂျာမနီနဲ့ဗြိတိန်မှာလည်းကျွန်တော်တို့အစီအစဉ်တွေထုတ်လုပ်နေပါတယ်။ဒီထက်ပိုပြီးတော့လည်းလှုပ်သွားခြင်းပါတယ်။တူရကီမှာလည်းလုပ်နေပါပြီ။အိန္ဒိယမှာလည်း Scare Games ဆိုတဲ့အစီအစဉ်ရှိပါတယ်။ကွန်ပျူတာနဲ့ဖန်တီးတဲ့ဂျပန်ကာတွန်းကားတွေကိုလည်းလုပ်နေပါတယ်။ကမ္ဘာပေါ်ကအကောင်းဆုံးဇာတ်လမ်းတွေကိုအားလုံးကြည့်နိုင်သိနိုင်အောင်ကြိုးစားနေတဲ့ Netflix လို့ကျွန်တော်တို့ကိုမြင်စေချင်ပါတယ်
။ Syria မှာစစ်ဘေးဒုက္ခရောက်နေသူတွေကိုကူညီကယ်ဆယ်ပေးနေတဲ့ White Helmet ဆိုတဲ့ပရာဟိတလုပ်နေသူတွေအကြောင်း Netflix ကရိုက်ကူးထားတဲ့ White Helmet ဆိုတဲ့မှတ်တမ်းရုပ်ရှင်ကားကလောလောလတ်ပဲအော်စကာဆုပေးပွဲမှာအကောင်းဆုံးမှတ်တမ်းရုပ်ရှင်ဆုကိုရသွားသေးတယ်မဟုတ်လားမဆွေမမွေ
။ဟုတ်တယ်ကိုသားညုံရဲ့အဲ့ဒါကိုကြည့်လို့ရှိရင် online ပေါ်ကပရိသတ်တွေအတွက်ကိုရည်ရွယ်ရိုက်ကူးပြသတဲ့ရုပ်ရှင်တွေဇာတ်လမ်းတွေက short တွက်လို့မရတော့ဘူးဆိုတာကိုပြသနေပါဗါ။အဲ့ဒီပရိသတ်အများစုကလည်းသူတို့ရဲ့ mobile လက်ကင်ဖုန်းတွေ tablet computer တွေပေါ်ကနေပဲကြည့်နေကြတာမို့ TV အစီအစဉ်တွေထုတ်လွှင့်နေတဲ့လုပ်ငန်းကြီးတွေအနေနဲ့လည်းနောက်ဆုံးလို့ရှိရင်ဒီ online ပေါ်မှာပါထုတ်လွှင့်နိုင်ဖို့လှုပ်လာကြလိမ့်မယ်လို့ Netflix CEO ကကြိုတင်ပြီးခန့်မှန်းပြောကြားခဲ့တာဖြစ်ပါတယ်ရှင်။